ရင်းနှီးနေတဲ့တရားရုံးချုပ်တရားသူကြီးနေရာမှာခန့်အပ်ဖို့အတွက်သမ္မတဒေါနယ်ထရမ့်အနီးစင်းတင်သွင်းထားတဲ့အီမီကွန်နီဘာရက်ကိုအတည်ပြုနိုင်ရေးအတွက်တနင်္လာနေ့ကဝါရှင်တန်မှာစတင်တဲ့ကြားနာပွဲမှာဘာရက်ကတရားရုံးတွေအနေနဲ့မူဝါဒချမှတ်ဖို့မကြိုးစားတင်ကြောင်းနဲ့ဒါကအမေရိကန်သမ္မတနဲ့လွှတ်တော်ကနေလှုပ်ဆောင်ရမယ့်ကိစ္စဖြစ်ကြောင်းအထက်လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။ဒါအပြင်တရားရုံးချုပ်ဟာပြည်သူတွေရဲ့လူနေမှုဘဝဆိုင်ရာအမှားယွင်းတိုင်းကိုပြင်ဖို့မဟုတ်သလိုပြဿနာရဲ့အတိုင်းကိုလည်းဖြေရှင်းဖို့အတွက်ထားတာမဟုတ်ကြောင်းပြောကြားရင်းတရားရုံးချုပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့ပြတ်သားတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေကိုချပြခဲ့ပါတယ်။ကျန်းနာပွဲစတင်ချိန်မှာပဲပါတီကြီးနှစ်အကြာမူဝါဒပိုင်းဆိုင်ရာငင်းပွားနေတဲ့ပြဿနာတစ်ခုဖြစ်တဲ့ Affordable Care Act ကိုအများတက်နိုင်တဲ့ကျန်းမာရေးဆောင်ရွက်မှုဆိုင်ရာဥပဒေအတည်ပြုရေးနဲ့ပတ်သက်ပြီးအထက်လွှတ်တော်တရားရေးကော်မတီကဥဆောင်ဒီမိုကရက်တဦးဖြစ်တဲ့အထက်လွှတ်တော်မှ Dianne Feinstein ကမေးခွန်းထုတ်ခဲ့တာပါ။ American နိုင်ငံသားတန်းပေါင်းများစွာအတွက်တက်ရောက်မှုရှိတဲ့ဒီဥပဒေကိုအတည်ပြုပေးရေးဆိုင်းငံ့ထားဖို့အတွက်2012မှာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာမှားယွင်းကြောင်းအထက်လွှတ်တော်မှကရှုံ့မြင်ပါတယ်။ဒီဥပဒေနဲ့ပတ်သက်ပြီးတရားရုံးချုပ်မှာနိုဝင်ဘာ10ရက်နေ့ကျရင်အခြေတင်ပြောကြားဖို့ရှိပြီးဒီချိန်မှာတရားရုံးချုပ်တရားသူကြီး9ဦးထဲမှာဘဲရက်လည်းပါနေနိုင်တာကြောင့်ဒီဥပဒေအတည်ပြုရေးမပြုရေးဟာသူမပေါ်မှာလည်းမူတည်လာနိုင်တာဖြစ်ပါတယ်။လက်ရှိမှာတရားသူကြီး10ဦးပဲရှိတဲ့တရားရုံးချုပ်အတွက်သူမကိုခန့်ရင်မခန့်ရင်ဟာတိတ်ကိုအရေးပါနေပါတယ်။ Republican တွေကြီးဆိုတဲ့အထက်လွှတ်တော်ကနိုဝင်ဘာ3ရက်သမ္မတရွေးကောက်ပွဲမတိုင်ခင်လက်ရှိသမ္မတဒေါနယ်ထရမ့်လက်ထက်မှာသူမကိုခန့်အပ်ရေးအတည်ပြုနိုင်ဖို့အတွက်စ조사နေတာဖြစ်ပြီးဒီလိုခန့်အပ်နိုင်ရင်တရားရုံးချုပ်မှာ Liberal တရားသူကြီးထက် Conservative တရားသူကြီးအရေးအတွက်က6ရောက်3ရောက်နဲ့သာသွားမှာဖြစ်ပါတယ်။ Joe Biden ကတော့ရွေးကောက်ပွဲအပြီးတက်လာတဲ့သမ္မတကသာလက်လက်နေတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်အသိခံအပ်ဖို့လှုံ့ဆော်စေချင်တာဖြစ်ပါတယ်။